နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်124ကကြီးနဲ့တရားစွဲဆိုခံထားရတဲ့ဦးဝီရသူကိုရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာလာမယ့်ဩဂုတ်လ9ရက်နေ့မှာလာရောက်အမှုရင်ဆိုင်မှုတော်ဝင်ရှိသူတွေကမန္တလေးတိုင်းမဟာအောင်မြင်မြို့နယ်မှာရှိတဲ့မစိုးရင်တိုက်သစ်ကျောင်းတိုက်မှာဒီနေ့မနေ့ကတရားရုံးစင့်ခေါ်စာဝရမ်းကပ်လိုက်ပါတယ်။မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးမြို့နယ်ရဲတပ်ဖွဲ့မှူးမြို့နယ်လူဝေမှုကြီးကြပ်ရေးဦးစီးဌာနသာသနာရေးမှူးတို့နဲ့ဝရမ်းကပ်ရမှာလိုက်ပါသွားတဲ့မြို့နယ်တန်ခါမဟာနာယကအဖွဲ့ဒုတိယဥက္ကဋ္ဌဆရာတော်ဦးပညာတာမီကဒီကျောင်းမိန့်ပါတယ်
။ရန်ကုန်နောက်ပိုင်းခရိုင်တရားရုံးကဝရသူကိုစင့်ခေါ်တဲ့စာဒါမဲ့အမလကိုရနေကိုတရားရုံးကိုလာဖို့ဒီကတော့တရားရုံးကိုဒါရင်ဆိုင်ဖို့ပေါ့ဗျာနော်သူရှိဖို့ရှိပါတော့တွင်းဖို့ပေါ့နော်တရားရုံးကိုခေါ်တဲ့စာတရားရုံးစာကိုအဲဝရသူကမရှိဘူးလေမဆိုရင်ပြတ်တယ်မှာကိုတိလက်ရောက်တော့လက်ရောက်အားမှာဟိုဒီစာကလက်ရောက်အားမှာဆိုတော့ဝရသူကမရှိဘူးစောင်းတိန်နေတယ်ပေါ့နော်ဆိုတော့ဒီဝရသူနေတဲ့ဓမ္မတဟာယကျောင်းဝရသူကြောင်းရှိမှလည်းကြောင်ညာဖို့ရှိတယ်။အဲ့ဒီကြောင်ညာကိုကတ်ခဲ့တယ်မနေ့က
မဆိုရင်တိုက်တိတ်အဝင်ဝမှာရှိတဲ့ကြောင်ညာတင်မုံမှလည်းတရားရုံးစင့်ခေါ်စာကတ်ပြီးကျောင်းတိုင်မှာကတ်တဲ့အခါဆရာတော်မင်ကြားတာက
မဆိုရင်တည်းစီကိုသွားတဲ့ခါကျတော့ဘုန်းဘုန်းကရမ်းမလုပ်ပါဘူး။ဆိုရင်တည်းစီမှာမဟာနိုင်ကအကြီးဆုံး၃ပါးရှိတယ်ပေါ့နော်။အကြီးဆုံးပုဂ္ဂိုလ်ကကဘာကြီးမှမဟာနာပဲပါတာကိုစီဝင်းရှိလို့အဲ့မှာကြွားတယ်ဒုတိယအကြီးဆုံးဖြစ်တဲ့ဥဝသစ္စာဘိဝန္ဒရဲ့တတိယအကြီးဆုံးဖြစ်တဲ့ဥဝိသကလင်္ကာရဘိဝန္ဒရဲ့အဲ့ဒီနှစ်ပါးကိုအဲ့ဒါရဲ့အကြီးရဲ့နှစ်ပါးကိုတော့တောက်တယ်။တရားရင်ဆင့်ဖို့ဆိုတော့ကတ်ချက်လို့ဆိုတော့သူတို့ကလည်းသုံးကြည့်ပါလေ။နော်။သုံးကြည့်တဲ့အတွက်ဓမ္မသာယအကြောင်းပူရသူတွေအကြောင်းကိုတော့ကတ်တယ်။အစ်ဘောက်ကတော့မှလည်းတရားရင်ဆင့်ဖို့ဆိုတော့ကတ်တယ်။ဒါပါပဲ
။ရက်ွက်အချို့ရေရုံးမှလည်းကတ်တယ်လို့မဆိုရင်ကျောင်းတိုင်ဟောင်းမှာသတင်းသုံးနေတဲ့ဆရာတော်ဥပညာတာမီကမိပါတယ်။ဝရမ်းကတ်တဲ့ကိစ္စကိုမန္တလေးတိုင်းအမရပူရမြို့နယ်မဟာကဏ္ဍယုံကျောင်းတိုင်ကရွာယုံဆရာတော်ဦးတော်ပိတလင်္ကာကျေကတော့တရားဥပဒေစိုးမိုးရေးရှုထောင့်ကရှုမြင်တာပါ
။ကတ်တဲ့မှာလေကဲရမယ်ကိစ္စလည်းဖြစ်တယ်ပေါ့နော်။ဦးဇင်းတို့တခြားလုံးဆောင်ကြည့်ခဲ့တဲ့ဒီတရားဥပဒေမှန်တိုင်းကဒီတရားဥပဒေစိုးမိုးရေးလှုပ်ဆောင်တဲ့နေရာမှာညံညင်းတဲ့နေရာကညံနေနေကျင်နေနေကြနေတယ်ပေါ့နော်။သူဒီဥဒ္ဒတ်ကိစ္စမှာဆိုလို့ရှင်လေအရင်တော့ကတော့မြန်မြန်ဆန်ဆန်နေလုံးစင်းလုံးဆိုင်ကြလုံးစင်းမယ်ဆိုရင်ဘလောက်ထိစိုးရတဲ့အခြေအနေတခုတော့ဖြစ်လာမှာမဟုတ်ဘူးလေလုံးနှစ်ဖက်ပေါ့နော်အနုနှစ်ဖက်စိုးရတဲ့ဒီလိုပါပါမယ်ဆိုရင်တော့၃ဖက်ပေါ့အလုံးအစဉ်ပြေခဲ့မှာအခုလိုနောက်ကျပြီမဲ့လဲကောင်းပါလေလို့ပဲဦးဇင်းကပြောချင်တယ်ပေါ့နော်ဒါဖျောက်ပြီးမန်တိုင်ကိုကုန်သိခါဆယ်တဲ့လုံးရမျိုးစင်ညာချက်မျိုးလို့ဦးဇင်းကတော့ခံယူတယ်ဒါမျိုးတွေကိုလည်းဒီလိုကတော့အပိနေမှာပဲဘယ်သူဝယ်ဖြစ်ဖြစ်ဖျောက်ပြီးနဲ့အညီသောဆောင်တဲ့ဆိုရင်ဒီတရားရင်မှန်တိုင်းအတွက်လည်းကုန်သိက္ခာရှိသလိုစိုက်မိအတွက်လည်းဒါမင်္ဂလာတစ်ပါးပါပဲ
စင့်ခေါ်စားအတိုင်းတရားရုံးရှိမှရောက်မလာရင်ဥပိရသူကိုတရားခံပြည့်ပြည့်ကျင်းညာနိုင်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်ရှင်